ရသေးတော်မျိုးနဲ့ကအေးအေးနဲ့ဆက်နွယ်မှုရှိတယ်ဆိုပြီးတော့စစ်တပ်ကဖမ်းဆီးခဲ့တဲ့ရွာသား300နီးပါးထဲက48ယောက်ဒုတိယတုပ်ကိုဒီကနေ့ညနေပြန်လွှတ်ပေးခဲ့ပြီးကျန်တဲ့80နီးပါးကိုလည်းဆက်လက်စစ်ဆေးနေပါတယ်။အေးအေးနဲ့ဆက်ဆက်မှုမရှိဘူးဆိုရင်ပြန်လွှတ်ပေးမယ်အကြောင်းတက်မတော်ပြောခွင့်ရသူက VOA ကိုပြောပါတယ်။ကြောက်တန်းကျေးရွာကိုတော့သွာလာရေးပိတ်ဆို့ထားဆဲဖြစ်တာကြောင့်စားတောက်ရေးအတွက်အခက်အခဲတွေဖြစ်လာနေပြီးလမ်းဖွင့်ပေးဖို့ရခိုင်ရဟန်းတော်တွေကနေမြေခံရဲရဲတာဝန်ရှိသူတွေကိုတောင်းဆိုထားတဲ့အကြောင်းနိုင်ကွန်းအိမ်ကစုံစမ်းတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပါရသိတောင်မြို့နယ်ကြောက်တန်းကျေးရွာတွင်မှာမြန်မာစစ်တပ်ကနေထိန်းသိမ်းထားတဲ့ရွာသား50နီးပါးကိုဒီကနေ့ညနေပိုင်းမှာပြန်လွှတ်ပေးလိုက်ပြီးကြံရှိနေတဲ့လူတွေကိုဆက်လက်စစ်ဆေးနေစေလို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တပ်မတော်ပြောခွေရဘူမူကြီးဝင်းစောဦးကအခုလိုပြောပါတယ
်28ယောက်ပြန်လွှတ်လိုက်တယ်58ယောက်ပဲပြန်တော့တာပေါ့ပြန်တော့တပ်မတော်စီစစ်နေတာပေါ့သူတို့လည်းစီစစ်လို့ဟုတ်လားဘာမှမရှိဘူးဆိုရင်ပြန်လွှတ်ပေးမှာပေါ့
ပြီးကြတဲ့မေလ2ရက်နေ့ကအေအေဖွဲ့နဲ့ဆက်ဆက်တဲ့ဆိုတဲ့တန်တရားနဲ့စစ်တပ်ကနေကြောက်တန်းကျေးရွာသား295ဦးကိုစာနေကျောင်းမှာထိန်းသိမ်းစားစဉ်တွင်ပြစ်ခတ်မှုဖြစ်ပွားခဲ့လို့6ဦးသေဆုံးပြီးတော့10ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဒီပြစ်ခတ်မှုမှာလူအုပ်ကြီးကနေလက်နက်လူယူဖို့ကြံစီလို့ပြစ်ခတ်ရတယ်လို့စစ်တပ်ပြောခွင့်ရသူတွေကပြောပေမဲ့ဒေသခံတွေကတော့အကြောင်းမဲ့ပြစ်ခတ်တယ်လို့တန်ရရှိနေပါတယ်။မေလ3ရက်နေ့ကတော့ထိန်းသိမ်းထားတဲ့ကြောက်တန်းရွာသားတက်ကြီးပိုင်းနဲ့ဝန်ထမ်း126ဦးကိုပထမတုပ်အနေနဲ့စစ်တပ်ကပြန်လွှတ်ပေးပါတယ်။အခုလိုပြဿနာဖြစ်နေတဲ့ရခိုင်ပြည်နယ်ရသိတောင်မြို့နယ်ကြောက်တန်းကျေးရွာဘက်တွားလာရေးပိတ်ပင်ထားတဲ့အခြေအနေကြောင့်ကျေးရွာသားတွေစားဝတ်နေရခက်ခဲဖြစ်နေကြပြီလို့ဒေသခံတို့ကပြောပါတယ
်။ဒါကအခုဒီလိုအိမ်မှာရထင်းမှာရောက်နေရတော့အပြင်ကတရားလောက်ရတခုလုံးတိုက်ထားတာအဲ့ဒီဖြစ်တဲ့နေရာဒီလိုရှိကျောင်းမပြင်းကိုမထရဘူးကျမ်းမရင်းနေတော့လို့ရှေ့ခံပြရတယ်ကျေးရွာလာချင်းကိုမကနေရတဲ့လူတွေပြတော့လောကမတော်တာတာတော့ဖြစ်နေကြတာဒီလိုလဲ။ချင်းချင်းနေကြပြီရထင်းမှာ
ဒါပြင်ကြောက်တန်းရွာသားတွေဖုံးဆက်တွေအုံပြုခွေးကိုလည်းကတ်တတ်ထားတယ်လို့အစိုးရရွာသားကဆက်ပြောပါတယ
်။နောက်ပြီးဖုံးလည်းမကောင်းဘူး။ဖုံးပြောတာကြားနေချင်းနဲ့ဖုံးကိုသိမ့်နေပြီလို့ပြောတယ်။အဲဖုံးကိုဆက်ဆက်ပြီးကျွန်တော်ဟောထားကြတယ
်။ပြိပကဖြစ်ပွားရကြောက်တန်းကျေးရွာဘက်ကိုကတ်တတ်မှုတွေကြားကပဲမနေ့ကဧပြီလ9ရက်နေ့ကစီကံသိန်းသိန်းရေးရဟန်းတော်ဖွဲ့စစ်တွေကဇရာတော်ကြီး9ဘားကနေတွားရောက်ခဲ့ရမှာရွာသားတွေတွားလိုက်ရေးကိုမပိတ်ပင်ဖို့နေမြခံတတ်မတော်ကြီးကဲကိုတောင်းဆိုခဲ့ကြောင်းအောင်မြေကုန်းဆရာတော်ဥဆန္ဒဝါဒကအခုလိုမိတ်ပါတယ
်တောလာခွင်အဲ့ဒါမပေးဘူးသူတို့လေအဲ့ဒါကိုဘုန်းကြီးတို့ပြန်ပြီးတော့ပြောတယ်ဒီရွာကလူတွေကိုတောလာခွင်မပေးရင်သူတို့စားဝတ်နေရတဲ့အခက်အခဲရှိမယ်အဲ့ဒါကိုတောလာခွင်ပေးပါဦးဆိုတော့ပြောမှုကြီးကပြောပါတယ်အဲသူတို့စစ်ချင်နေတဲ့ကာလအတွင်းမှာအဲမထင်မှတ်ပေပြဿနာတွေရောပြီးတော့ဒီရွာကလူတွေနဲ့ရောပြီးတော့ပါလာမှာစိုးလို့အဲတပည့်တော်တို့ကဒီလိုစစ်ချင်နေတဲ့ကာလမှာစားထားရတယ်ဆိုပြီးတော့အဲ့လိုပြောတယ
်အနောက်ဘက်တိုင်းစစ်တနာရုပ်တမတော်ပြောခွေရဘူမူကြီးဝင်းစုံဦးကတော့ရွာသားတွေသွာလာရေးကိုပိတ်ပင်ဟန့်သားတာမျိုးမရှိကြောင်းပြောပါတယ
်ဒီဟာနဲ့ပတ်သက်မှုမရှိတဲ့လူတွေဆိုလို့ချင်းသူရဲ့လုပ်ငန်းကုန်တွေလုံးချာရှင်ဟာလာဒီတိုင်းပဲတော့ကျွန်တော်တို့ကဘာမှပုံမတော့ဘူးမတော့ဘူးဘာမှကန့်တက်တာမရှိဘူး
ဒီကနေ့မှာစီကံထင်းထင်းရေးရဟန်းတော်ဖွဲ့စစ်တွေအပါဝင်ရခိုင်ပြည်နယ်တွင်းထင်ကရဆရာတော်တွေကိုမှုစားပြီးတော့ရခိုင်ပြည်နယ်တွင်းမှာဖြစ်ပွားနေတဲ့စီရေးပဋိပက္ခအခြေအနေနဲ့ပတ်သက်လို့တွေ့ဆုံဆွေးနွေးပွဲတရကိုစစ်တွေမြို့မှာကျင်းပခဲ့ပါတယ်။ဒီတွေ့ဆုံပွဲပြီးစစ်ရဆဲရေးနဲ့ဒုက္ခသည်တွေနေရပြနိုင်ရေးချက်တွေကိုနိုင်ငံတော်အကြီးအကဲတွေထံတောင်းဆိုခဲ့တယ်လို့အောင်မြေကုန်းဆရာတော်ဦးစန္ဒဝရကအခုလိုဆက်မိတ်ပါတယ
်။စစ်ပွဲတွေနဲ့အဖြစ်မရှာပေးညီကြမ်းရေးစစ်ပွဲဝိုင်းမှာဖြစ်ရှာကြဖို့နောက်တစ်ချက်ကမိုးရပြီးဒီလာတဲ့အတွက်ဒီစစ်ပေးဆောင်လူတို့ကိုဒီနေရာပြန်ရောက်ပြီးတော့နေရာဆိုင်ကျွန်းတွေကိုလောက်ကစားနိုင်ဖို့အတွက်နိုင်ငံတော်အစိုးရကအများဆုံးဆောင်ရွက်ပေးဖို့ဆိုတာကိုလည်းဘုန်းကြီးတို့တောင်းဆိုတော်မယ်အချက်တစ်ချက်ဆုံးဖြတ်ကြတယ
်။လက်ရှိရခိုင်ပြည်နယ်တွင်းမှာမြန်မာစစ်တပ်နဲ့အေအေလက်နက်ကင်ဖွဲ့တွေကြားစစ်ရေးသိမ်းမှန်လေးဆဲဖြစ်တယ်လို့တိုက်ပွဲဖြစ်စဉ်တွင်အရပ်သားတွေထိခိုက်မှုတွေပုံမူများပြားလာနေပါတယ်။တိုက်ပွဲဖြစ်ပွားရဒေသကစစ်ဘေးရှောင်ဥယျာဉ်35,000ထိတိုးပွားနေပြီးဒုက္ခသည်တွေရဲ့စားဝတ်နေထိုင်ရေးခက်ခဲနေတယ်လို့လည်းဒေသခံလူမှုကူညီရေးဖွဲ့တွေကပြောပါတယ်ခင်ဗျာ။